အမေရိကန်အကူအညီနဲ့ကိုရိုနာဗိုင်းရပ်စ်ဓာတ်ခွဲစမ်းသပ်မှုတွေကိုဖေဖော်ဝါရီလကုန်ပိုင်းမှာမြန်မာနိုင်ငံတွင်စတင်ဆောင်ရွက်တော်မယ်လို့ပြည်ထောင်စုဝန်ကြီးကပြောဆိုလိုက်ပါတယ်။တရုတ်နိုင်ငံဝူဟန်မြို့ကစတင်ဖြစ်ပွားခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်လူပေါင်း800ကျော်သေဆုံးခဲ့ရပြီးတောင်နဲ့ချီကူးစက်ခံနေရချိန်မှာပဲတရုတ်ပြည်သူတွေကတော့စိုးရိမ်စိမ်းနဲ့စားနပ်ရိက္ခာတွေဝယ်ယူစုဆောင်နေကြပါတယ်။ဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကာလအတွင်းကမ္ဘာစီးပွားရေးပုံမှန်လည်ပတ်နေဖို့လိုအပ်တယ်လို့ကြိုတင်ကာကွယ်မှုကိုလည်းအပြည့်အဝဆောင်ရွက်ကြဖို့ကုလသမဂ္ဂအတွေ့အကြုံကတိုက်တွန်းထားပါတယ်။မတ်သိန်ကီထိုက်ကစူးစီးတင်ပြမှာပါရှင်
။အမေရိကန်ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကဓာတ်ခွဲကျွမ်းကျင်ပညာရှင်တွေကကိုရိုနာဗိုင်းရပ်စ်စမ်းသပ်စစ်ဆေးမှုတွေကိုဖေဖော်ဝါရီလ18ရက်နေ့မှာမြန်မာနိုင်ငံမှာလာရောက်တင်ကြားပေးဖို့ရှိနေပြီးကိုရိုနာဗိုင်းရပ်စ်ဓာတ်ခွဲစမ်းသပ်မှုတွေကိုဖေဖော်ဝါရီလကုန်ပိုင်းမှာမြန်မာနိုင်ငံတွင်စတင်ဆောင်ရွက်နိုင်တော့မယ်လို့ကျန်းမာရေးနဲ့အာကစားပြည်ထောင်စုဝန်ကြီးဒေါက်တာမြင့်ထွေးကတနင်္ဂနွေနေ့ရန်ကုန်မှာလုပ်တဲ့အစီအစဉ်တွင်မှပြောဆိုသွားပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်လက်တလောအသက်ရှူလမ်းကြောင်းဆိုင်ရာယောဂါဆောင်ချက်ကြီးရှုရေးနဲ့ကာကွယ်ထိန်းချုပ်ရေးဗဟိုအဆင့်နေ့စဉ်ညှိနှိုင်းအစီအစဉ်မှာဝန်ကြီးကအခုလိုပြောဆိုသွားတဲ့အကြောင်းကျန်းမာရေးနဲ့အာကစားဝန်ကြီးဌာနဝက်ဘ်ဆိုက်မှာဖော်ပြထားပါတယ်။လောလောဆယ်မှာတော့မြန်မာနိုင်ငံတွင်းကကိုရိုနာဗိုင်းရပ်စ်တန်တရာလူနာတွေကိုဗိုင်းရပ်စ်ရှိမရှိစမ်းသပ်ဖို့ပြည်ပဓာတ်ခွဲခန်းတွေကိုပို့ဆောင်စစ်ဆေးနေရတာဖြစ်ပါတယ်။မနေ့တနင်္ဂနွေနေ့အထိကိုရိုနာဗိုင်းရပ်စ်ဆောင်ချလူနာ9ဦးတန်တရာလူနာ2ဦးရှိပြီးစီယုံတက်ရောက်ကုသနေတဲ့လူနာ10ဦးရှိတယ်လို့လဲဝန်ကြီးဒေါက်တာမြင့်ထွေးကအစီအဝေးတွင်မှပြောဆိုသွားပါတယ်။ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုကြောင့်နေစဉ်ဆိုသလိုသေဆုံးသူဒါဇင်နဲ့ချီရှိလာပြီးကူးစက်ခံရသူတွေလည်းတိုးလာချိန်မှာပဲတရုတ်နိုင်ငံတွင်မှတော့စိုးရိမ်စိမ်းနဲ့ဆန္ဒရိက္ခာဝယ်ယူစုဆောင်မှုတွေရှိနေတယ်လို့တရုတ်အာဏာပိုင်တို့ကတင်းငွေနဲ့သတင်းစာရှင်းလင်းပွဲမှပြောပါတယ်။ကုတန်ရောင်းဝယ်ရေးဝန်ကြီးဌာနဈေးစီမံခန့်ခွဲရေးဌာနဒုတိယညွှန်ကြားရေးမှူးဝမ်ဘင်ကအခုလိုပြောပါတယ်
။前期部分省市出现了。
လက်တလောအချိန်မှာတော့တချို့ပြည်နယ်တွေနဲ့မြို့တွေမှာတော့စိုးရိမ်လွန်ပြီးဝယ်ယူနေကြတာမျိုးတချို့ကိုတွေ့ရပါတယ်။လက်လီအယောင်ဈေးတွေမှာဆိုရင်ဟင်းသီးဟင်းရွက်တိတိဝလံဆန်ပဲစီနဲ့အတင်းစားခေါက်ဆွဲတို့လိုကုန်တွေပြက်လက်နေပါတယ်။
တရုတ်နိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ရေးကြိုးပမ်းနေကြချိန်မှာပဲနိုင်ငံတကာလေကြောင်းလိုင်းအတော်များများကလည်းတရုတ်နယ်လေကြောင်းပြန်တက်မှုတွေကိုဆိုင်းငံ့ထားကြပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ရေးအတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကနိုင်ငံတွေအနေနဲ့လိုက်နာလှုပ်ဆောင်ရမယ့်အချက်လက်တွေအကြံပြုထုတ်ပြန်ထားပါတယ်တရုတ်နိုင်ငံကိုတွားရောက်ခဲ့သူတွေအနေနဲ့သတင်းနှစ်ပတ်ကြာတီးခြားထားရှိနေထိုင်ဖို့လဲပါဝင်ပါတယ်။ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတော့ကြိုတင်ကာကွယ်မှုကိုအပြည့်အဝယူဖို့စနေနေ့မှာထပ်မံတိုက်တွန်းပြောကြားပါတယ
်။ Now, as I said, the World Health Organization has issued a number of recommendations.
ဒီဘက်စီဘွားရေးပုံမှန်လဲပတ်နေစေရနဲ့ဖြစ်လာနိုင်ခြေရှိတဲ့အနောက်ဆက်တွေကိုဆောင်ရှားနိုင်ရတဲ့ဒီဘက်ကျမရေးအဖွဲ့ကြီးကလိုက်နာဆောင်ရွက်ရမယ့်အချက်တွေကိုထုတ်ပြန်ထားပြီးဖြစ်ပါတယ်။ခီးသွားလာမှုတွေနဲ့ဆက်ဆက်ပြီးသတိထားရမယ့်အချက်တွေကိုလည်းထုတ်ပြန်ထားပြီးဖြစ်ပါတယ်။လေကြောင်းပြန်လာမှုတွေမလုပ်ဖို့ဒါမှမဟုတ်လေဒီကိစ္စနဲ့ပတ်သက်ပြီးအလွန်ကျွံအရေးယူဆောင်ရွက်တာတွေကိုတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကအားမပေးပါဘူး။ဒီအချက်ကအရေးကြီးတယ်လို့ထင်ပါတယ်။ခိုင်မာအကောင့်နဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်မှုပြုလုပ်တဲ့နေရာမှာစီလုံးညီညွတ်မှုကိုအခြေခံအမှာဖြစ်ပါတယ်။ဒုံတိခါထိရိုက်စေတဲ့ဘယ်လိုပုံစံမျိုးကိုမဆိုဆောင်ချကြဖို့လည်းအရေးကြီးပါတယ်။ဒါပေမဲ့ကျွန်တော်အားလုံးအနေနဲ့ကြိုတင်ကာကွယ်မှုယူထားဖို့ကလည်းဖိတ်အရေးကြီးပါတယ်။
တရုတ်နိုင်ငံဟူဘေးပြည်နယ်ဝူဟန်မြို့မှာစတင်ဖြစ်ပွားတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်တနင်္ဂနွေနေ့နောက်ဆုံးရကိန်းဂဏန်းတွေအရသေဆုံးသူစုစုပေါင်း800ကျော်ရှိခဲ့ပြီးတရုတ်တနိုင်ငံထဲမှာတင်လူပေါင်း 38,200 ကူးစက်ခံထားရပါတယ်တရုတ်ပြည်ပြင်ပနိုင်ငံနဲ့ဒေသပေါင်း30နီးပါးမှာကူးစက်ခံထားရသူ350ကျော်ရှိပြီးဖိလစ်ပိုင်နဲ့ဟောင်ကောင်တို့မှာတော့တအူးစီတည်ဆုံးခဲ့ရပြီဖြစ်ပါတယ်